စကိုင်းတိုင်းကဏီမြို့နယ်ထဲမှာတော့ဆေးရည်ရည်နေပေါ်ကနေပြီးတော့ကန်နေပေါ်မှာရှိတဲ့ရွာတွေကိုလက်နက်ကြီးတွေနဲ့လှမ်းပြီးတော့ပစ်နေတဲ့တရင်နန်းလောင်ပြပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ရှမ်းပြည်နယ်မုံကိုဖောင်းဆိုင်ဘက်ကတိုက်ပွဲတရင်ကိုဆက်ပြီးတင်ပြပေးကြပါမယ်ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့နယ်မုံကိုမြို့ရဲ့အရှိတ်ဘက်ဖောင်းဆိုင်ဒေသမှာတော့စစ်ကောင်စီတပ်နဲ့ကိုကန့်တိုင်းရင်းသားလက်နက်ကိုင်တပ် MNDAA အဖွဲ့တို့ကြားမှာစနေနေ့ညကလေးကစပြီးတော့တိုက်ပွဲဖြစ်နေပါတယ်။တနင်္ဂနွေနေ့ကလည်းတိုက်ပွဲတွေပြင်းထန်ခဲ့ပါတယ်။ဒါပေမဲ့ဒီကနေ့တနင်္လာနေ့မှာတော့တိုက်ပွဲကအနည်းငယ်ငြိမ်သက်နေပါတယ်။ဒါပေမဲ့လက်နက်ကြီးနဲ့ပစ်ခတ်တပ်တွေကိုကြိုကြားကြိုကြားကြားနေရတယ်လို့ဒေသခံတွေကပြောပါတယ်။ရန်ကုန်ကလာတဲ့မုံကိုဖောင်းဆိုင်ဘက်ကတိုက်ပွဲတွေကိုအောင်မြတ်သူပြောပြပေးပါရှင
်။စစ်ကောင်စီနဲ့တရုတ်နယ်စပ်အခြေစိုက်တိုင်းရင်းသားလက်နက်ကိုင်အဖွဲ6ဖွဲ့ဟာရှမ်းပြည်နယ်ရှိပိုင်းမိုင်းလာမြို့မှာငင်းငင်းရေးကျမရေးနဲ့ဒေသဖွံ့ဖြိုးရေးလုပ်ငန်းစဉ်တွေဆွေးနွေးခဲ့ပေမဲ့မွန်ဂိုဖောင်းဆိုင်ဒေသဘက်မှာတော့စစ်ကောင်စီနဲ့ MNDAA ကိုယ်ဝန်တပ်ဖွဲ့တွေအကြားတိုက်ပွဲတွေရောကြမသွားပဲဆက်လက်ပြင်းထန်နေပါတယ်။မွန်ဂိုဒေသခံတူဟာပြီးခဲ့တဲ့စနေတနင်္ဂနွေဖောင်းဆိုင်ဘက်မှာတိုက်ပွဲတွေဆက်တိုက်ဖြစ်နေတဲ့အကြောင်းကို VOA ကိုအခုလိုပြောပါတယ်
။ဖောင်းဆိုင်ဘက်မှာကနေ့နေ့ည10နာရီ17နာရီလောက်ပါဆိုအဲ့မှာဖောက်ဖြစ်တာပဲဆိုတာ။တညလုံးပေါ့တညလုံးပြည်မနေ့ကတနေ့လုံးပေါ့အဲ့ဒီပေါ့လည်းကြည့်ပုံရတာပေါ့ဗျာ။လေကြောင်းတော့မတွေ့ဘူးဗျာ။ဒီနေ့ကတော့လည်းကြည့်တစ်ခါတည်းပဲကြာတာပေါ့နော်
။စနေနေ့ကမုံကိုမြို့နယ်ဘက်ကဗန်မော်ရွာကအမျိုးသမီးတူလည်းကြည့်ထိမှန်ကြောင်းသတင်းချို့ထွက်ပေါ်ခဲ့ပြီးမဲ့လည်းမုံကိုဒေသခံကသူမကြားသည့်ကြောင်းကိုအခုလိုပြောပါရယ်။စစ်ကောင်စီရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်ချုပ်ဇော်မင်းထွန်းကတော့တနင်္ဂနွေကအနည်းဆုံးတိုက်ပွဲနှစ်ကြိမ်ဖြစ်ခဲ့ကြောင်းနဲ့သူတို့ဘက်ကထိခိုက်ဒဏ်ရာရရှိတာရှိကြောင်းအခုလိုပြောပါရယ်။ဟုတ
်ကဲ့ပါဘူး။ဒီကတည်းကမသိသေးဘူး။အနည်းကလည်းရှိတယ်မုံကူဖောင်းဆောင်တဲ့မှာတော့အနည်းကလည်းမနဲ့ပိုင်းမှာတစ်ချိန်ညပိုင်းမှာတစ်ချိန်နဲ့ကျွန်တော်တို့ဒီမုံကူဖောင်းဆောင်တဲ့မှာနည်းရပြည့်ရပဲလောက်မှာကျွန်တော်တို့ဟိုတိုက်ပွဲဖြစ်ပါစေ။နောက်ကြတဲ့အဲ့ဒီမုံကူဖောင်းဆောင်တဲ့ဖောင်းဆောင်ရမှာရှိတဲ့ကျွန်တော်တို့တမတော်တစ်ခန်းကိုနောက်ဆက်ပြတ်ထက်တဲ့ချစ်ချစ်တစ်ခုပေါ့မနဲ့ဖွင့်လာရင်လောက်မှာအဲ့ဒီကခုတော့ရှိတယ်
စကူနေတဲ့ဘက်မှာစစ်ကောင်စီဘက်က80လောက်ကြာဆုံးနိုင်ကြောင်းနဲ့စစ်တီအင်အားတွေထပ်မံဖြည့်တင်းနေတာကြောင့်တိုက်ပွဲတွေပုံမပြင်းထန်လာနိုင်ကြောင်းလဲကိုကန်တပ်ဖွဲ့တွေကခန့်မှန်းထားပါတယ်။တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေဖြစ်တဲ့ MNDAA ကိုကန်အဖွဲ့ UWSA ဝ NDAA မိုင်းလာ SSA ရှမ်းပြည်တပ်မတော်မြောက်ပိုင်း TNLA တန်းပလောင် AA ရခိုင်စတဲ့အဖွဲ့6ဖွဲ့နဲ့စစ်ကောင်စီတို့ကဒီဇင်ဘာလ15ရက်နဲ့16ရက်နေ့မှာမိုင်းလာမြို့မှာတွေ့ဆုံဆွေးနွေးခဲ့ကြပါတယ်။ဒီလိုဆွေးနွေးနေတဲ့နေ့ရက်တွေမှာလဲကိုကန်တပ်ဖွဲ့တွေရဲ့ချန်ချိန်ချန်စခန်းကိုစစ်ရဟင်းနဲ့ဘုံကျဲပစ်ခတ်တိုက်ခဲ့ခဲ့သလိုမန်ယန်စခန်းကိုလည်းလက်နက်ကြီးနဲ့ပစ်ခတ်ခဲ့ကြောင်းကိုကန်တပ်ဖွဲ့ကသတင်းထုတ်ပြန်လာပါတယ်။ဒီဇင်ဘာလ19ရက်နေ့မှာတော့ကိုကန်အဖွဲ့ရဲ့မန်ယန်စခန်းကိုစစ်ကောင်စီတပ်ကလက်နက်ကြီးကြီးထောင်နဲ့ချီပစ်ခတ်ပြီးတော့ကိုကြိမ်တန်းထိုးစစ်ဆင်တိုက်ခတ်ခဲ့ကြောင်းနဲ့တိုက်လျင်နဲ့လည်းနှစ်ကြိမ်လာရောက်ပစ်ခတ်ခဲ့ကြောင်းဒီဇင်ဘာလ20ရက်နေ့မှာကိုကန်အဖွဲ့ကသတင်းထုတ်ပြန်ပါတယ်။ပန်ဆိုင်ချူကုတ်မိုးကုံဖောင်းဆိုင်ဒေသဘက်မှာစူလန်လာဇမိုင်းကတိုက်ပွဲတွေစတင်ဖြစ်ပွားခဲ့ပြီးတော့ဒေသခံပြည်သူ2000ကျော်ဟာနေရဲဆွန့်ခွာတိမ်းရှောင်နေရသလိုလက်နက်ကြီးထိမှန်တာနဲ့မိုင်းနှင်းမိတာကြောင့်အရက်သား10ဦးထက်မနည်းသေဆုံးခဲ့ပါတယ်ခင်ဗျာ။